COVID-19 ယောဂထပ်တိုးလူနာတွေထဲမှာပြည်ပခီးသွားရာဇဝင်မရှိသလိုယောဂဖြစ်ပွားနေသူတွေနဲ့ထိတွေ့မှုမရှိသော်လည်းဒီယောဂပိုးတွေ့သူဥယျာဉ်မြင့်တက်လာမှုအပေါ်သတိထားဆင်ခြင်ဖို့ကျန်းမာရေးပညာရှင်တွေကသတိပေးနေတဲ့သတင်းကိုတင်ဆက်ပေးသွားပါမယ်။ဒီပိုးဟာအမြဲတမ်းလက္ခဏာပြတာတာမဟုတ်ဘဲတချို့လူတွေမှာယောဂလက္ခဏာလုံးဝမပြဘဲတခြားသူတွေကိုကူးစက်နိုင်တာမျိုးပိုသတိထားဖို့လိုတယ်လို့ကျန်းမာရေးကျွမ်းကျင်သူတွေကထောက်ပြနေကြတာပါ။လက်ရှိမြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရတဲ့အတူပြုလူနာဥယျာဉ်ဟာပမာဏမြင့်တက်လာသလိုပိုးတွေ့သူအများစုကလည်းရန်ကုန်ကဖြစ်နေရမို့ရန်ကုန်ကယောဂဖြစ်ပွားတဲ့ဗဟိုချက်လိုဖြစ်လာမှာကိုစိုးရိမ်နေကြပါတယ်။ပိုးတွေ့လူနာတွေထဲမှာခီးသွွားရာဇဝင်မရှိသလိုယောဂဖြစ်ပွားသူတွေနဲ့ထိတွေ့မှုမရှိဘဲကူးစက်ခံရတာတွေကလည်းတိုးလာနေတာကြောင့်ကျန်းမာရေးတာဝန်ရှိသူတွေကဒီပေါ်မှာစိုးရိမ်နေကြတာပါ။COVID-19 ကူးစက်မှုကိုထိန်းချုပ်နိုင်ဖို့အတွက်ပြည်သူတွေအနေနဲ့မလိုအပ်ဘဲအပြင်သွားတာမျိုးကိုရှောင်ကျင်ပြီးနေအိမ်အဝင်အထွက်တွေကိုဂရုစိုက်ဖို့နဲ့မြန်မာနိုင်ငံမှာကပ်ရောဂါ COVID ဒီထက်ပိုပြီးမပြန့်ပွားအောင်လူထုရဲ့ပူးပေါင်းဆောင်ရွက်မှုကအရေးကြီးဆုံးဖြစ်နေတယ်လို့အထွေထွေယောဂါကူဆရာဝန်ဒေါက်တာမိုးကျော်နိုင်ကပြောဆိုလိုက်ပါတယ်
။သူရဲ့ natural history diamond လို့ပြောတာဖြစ်နေတယ်။ဆက်ထည့်ဆိုတာက local tradition ပြီးရင်လာမှာပဲဆိုတာသိနေတယ်လေ။ဟိုနိုင်ငံတိုင်းအောင်ပြန်ကြည့်ရင်လည်းဘယ်သူမှမသိတော့ Asian Pacific Area ကြီးဆီကနေ infection သူစီဝင်လာနိုင်ငယ်အဲ့ဒါဆိုအိမ်ကိုပါလာ transition စတဲ့အချိန်ဖြစ်လာတဲ့အတွက်ပုံပြူဆိုင်ကြပါပို့ပဲရှိတယ်ပေါ့အပိုင်းမှာတဖြည်းဖြည်းများလာဖို့ပဲရှိတယ်ဒီလိုမျိုးလေးနောက်ပိုင်းမှာလည်းတွေ့လာဖို့ရှိတဲ့အတွက်ပုံပြူဆိုင်ဖို့လိုလာပြောချင်တာပါနော
်ဒီလို COVID-19 ကပ်ရောဂါကူးစက်မှုတွေတိုးလာနေတဲ့မြန်မာနိုင်ငံမှာယောဂကာကွယ်ထိန်းချုပ်ရေးအစီအစဉ်တွေနဲ့ပတ်သက်လို့စိုးရိမ်စိတ်တွေဖြစ်နေကြသူတွေလည်းရှိနေသလိုထိန်းချုပ်ရေးပိုင်းနဲ့ပတ်သက်လို့လွဲမှားတဲ့စီမံခန့်ခွဲမှုတွေရှိတယ်ဆိုပြီးအစိုးရအပေါ်မှာဝေဖန်ထောက်ပြမှုတွေလည်းရှိနေပါတယ်။နိုင်ငံရေးလေ့လာသုံးသပ်သူဒေါက်တာရမျိုးသိန်းကတော့အစိုးရရဲ့ယောဂထိန်းချုပ်ရေးအစီအစဉ်တွေမှာအားနည်းမှုတွေရှိနေတယ်လို့ထောက်ပြသွားပါတယ်
။တွာလာလှုပ်ရှားမှုကိုကန့်သတ်ဖို့ဟာအင်မတန်မှအရေးကြီးတာကိုတွားတွေ့တယ်။အဲ့တော့ကျွန်တော်တို့နိုင်ငံမှာနော်တကယ်တမ်းကတွာလာလှုပ်ရှားမှုကိုမကန့်သတ်နိုင်ဘူးเนาะတွာလာလှုပ်ရှားမှုကိုမထိန်းချုပ်နိုင်ဘူးဆိုရင်ဒီယောဂပိုးပြန့်နှံ့မှုအတွက်ပို့ပြီးတော့ဟိုစိုးရိမ်စရာရှိတယ်လက်ရှိအခြေအနေပေါ့လေเนาะဒီ100ကျော်လောက်เนาะကူးစက်ခံနေရတဲ့အခြေအနေဒီအဖိတ်အစဉ်ရှိထားတဲ့အခြေအနေမျိုးမှာအစိုးရပိုင်းကျွန်တော်တို့ခေါင်းဆောင်တွေအနေနဲ့ပေါ့လေတွာလာလှုပ်ရှားမှုကန့်သတ်တဲ့အမိန့်ထုတ်ပြန်မှုကိုเนาะတုံးတက်တဲ့လို့မြင်တယ
်လူတွေခက်ခွာခွာနေစေတာကိုအချိန်ဆော့ဆော့ကလေးကစီမင်းချလိုက်နိုင်တဲ့နိုင်ငံတွေမှာ COVID-19 ယောဂထိန်းချုပ်ရေးအတွက်ကောင်းကျိုးများစွာဖြစ်ခဲ့ကြောင်းကျန်းမာရေးပညာရှင်တွေကထောက်ပြကြသလိုဒီလိုလူတွေလိုက်နာနေထိုင်စေဖို့အတွက်ကယောဂထိန်းချုပ်ရေးအတွက်အစိုးရရဲ့စီမံမှုတွေကောင်းဖို့လေလိုအပ်တယ်လို့သူကဆိုပါတယ်မြန်မာနိုင်ငံဖို့ကိုရိုနာဗိုင်းရပ်စ်ပြန့်ပွားမှုတားဆီးရေးနဲ့အတူပါလာတဲ့စိန်ခေါ်ချက်တွေကအများအပြားရှိနေတာကြောင့်ပြည်သူတွေအနေနဲ့ချမှတ်ထားတဲ့စီမင်းတွေကိုလိုက်နာဖို့ဒီယောဂပိုးပြန့်ပွားမှုကိုထိန်းချုပ်နိုင်မှာဖြစ်တယ်လို့ဆိုလာသူကတော့ပြည်တွင်းယောဂကုဆရာဝန်ဒေါက်တာကျော်စွာဦးပါ။
တမန်နဲ့အားသာဝန်ကထုတ်ပြန်လာတဲ့အထူးသဖြင့်ကျွန်တော်တို့ဒီခက်ခွာခွန်ဒီဘုကိစ္စပေါ့နော်လူစုလူတွေတန်တန်တော့ရှောင်ဖို့မဖြစ်မနေပြင်သွားရင် mask ပေါ့နော် mask ဒီပါတက်ဖို့ပေါ့နော်တန်တန်တော့ကျွန်တော်ပွဲလန်းနေရှောင်ဖို့ပေါ့အဲ့မလုပ်ဖို့ပေါ့အဲ့ရောအရေးကြီးပါတယ်။ဒါတန်တန်တဲ့လူပေါ့ကဲဟိုအိမ်မှာပဲနေလို့ရမယ်နေဆိုရင်အိမ်မှာပဲနေရတော့အကောင်းဆုံးဟိုနောက်ဆုံးဟိုကိုယ်အနေနဲ့လည်းကူးစက်နိုင်တယ်ဆိုတာလေးကိုစိတ်ထဲမှာထားပြီးတော့တန်တန်တဲ့တော့ပေါ့နော်ကိုလည်းကာကွယ်ကိုမိသားစုလည်းကာကွယ်ဆိုတဲ့သဘောပါ
ထုတ်ပြန်ထားတဲ့စာရင်းတွေအရခီးသွွားရာဇဝင်လည်းမရှိယောဂရှိသူနဲ့ထိတွေ့မှုမှတ်ယောဂရှိသူတွေနဲ့ထိတွေ့မှုမှတ်တမ်းမရှိပဲကူးစက်ခံရသူဥလီဟာ၅ဦးရှိပြီးအခုချိန်ထိသူတို့ကူးစက်ခံရမှုအပေါ်ရှင်းရှင်းလင်းလင်းပြောဆိုနိုင်တာမရှိသေးပါဘူးဒီလိုကူးစက်ခံရသူတွေနောက်ထပ်ရှိမလားအောင်ဘလို့အစီအမံတွေနဲ့ဆောင်ရွက်နေသလဲဆိုတာနဲ့ပတ်သက်လို့ကျမရေဝန်ကြီးဌာနဘက်ကိုဆက်သွယ်မေးမြန်းခဲ့ပေမဲ့လက်ခံဖြေဆိုခဲ့တာမရှိခဲ့ပါဘူးပြည်ရဲ့တနင်္ဂနွေနေ့ကထုတ်ပြန်ထားတဲ့စာရင်းတွေအရမြန်မာနိုင်ငံမှာ COVID-19 ယောဂကူးစက်ခံရသူပေါင်း112ဦးရှိသွားပြီဖြစ်ပါတယ်ရှင်။ကျွန်မမိခါပါ။ရန်ကုန်ကနေသတင်းပေးပို့နေတာဖြစ်ပါတယ်။